ဲလုပ်ငန်းတွေကိုထူထောင်ပြီးတော့လက်ပတ်လုပ်ကင်ဖို့ရမှာအခက်အခဲဓာတ်ဆီတွေရောပါတက်တာအောင်ဆိုးရွားတွေရဲ့လှုပ်ဆောင်နိုင်စွမ်းပေါ့ကမ္ဘာပြန်လည်လာချက်ကစစ်စစ်တိုင်းတာတာပါအခက်အခဲတွေထဲမှာတော့စောက်လို့ရေးပါမစ်တွေချပေးတဲ့ကိစ္စပိုင်ဆိုင်ပစ္စည်းကိုမှတ်ပုံတင်တဲ့ကိစ္စငွေချေးယူနိုင်ဖို့ကိစ္စရင်းနှီးမြှုပ်နှံသူတွေကိုအကောက်အွယ်ပေးတဲ့ကိစ္စအခွန်ဆောင်တဲ့ကိစ္စနဲ့နေဆက်ဖြတ်ကျော်ကုန်သွယ်ရေးတွေအတွက်စီစဉ်ပေးတဲ့ကိစ္စတွေပါဝင်ပါတယ်နိုင်ငံပေါင်း185နိုင်ငံကိုစစ်တမ်းကောက်ယူတာပါဘူရုန်ဒီနိုင်ငံဟာပြီးခဲ့တဲ့နှစ်ကထက်73ဆင့်တိုးပြီးအဆင့်159မှာရှိနေပါတယ်။ဂန္ဓာ3ရက်မှာတိုးတက်မှုရှိတာကိုအစီအစဉ်ခန်းစာထဲမှာပြောထားပါတယ်။အဲ့ဒါတွေကတော့စီးပွားရေးလုပ်ငန်းစတင်တာ၊စောက်လုပ်ရေးပါမစ်တွေချပေးတာနဲ့ပိုင်ဆိုင်ပစ္စည်းမှတ်ပုံတင်တဲ့ဂန္ဓာတွေဖြစ်ပါတယ်။ဘူရုန်ဒီနိုင်ငံမှာစီးပွားရေးလုပ်ငန်းတစ်ခုစတင်မယ်ဆိုရင်ရှစ်ရက်ဖဲကြပြီးဆာဟာရာဒေသကန္တရတောင်ပိုင်းကနိုင်ငံတွေမှာဆိုရင်ဖျန်းမြခြင်း34ရက်ကြာတာကိုအစီအစဉ်ခန်းစာမှာပြောထားပါတယ်။ဒါပေမဲ့အခုဆိုရင်အဲ့ဒီထက်တောင်းမှပုံမြန်နေပြီလို့ဘူရိုနီနိုင်ငံဆိုင်ရာကမ္ဘာပံရဲ့မန်နေဂျာရာချီဒီရက်ဂျီကပြောပါတယ
် One of the concrete and well known and well appreciated by all stakeholders around here
ဆိုင်မှာစစ်ထားပြီးလူတွေကောင်းကောင်းစီပြီးတော့စီမံပြုကြတဲ့ကိစ္စတစ်ခုကသူတို့အခေါ်အဖြစ် one stop shop ဆိုတာပါပဲအဓိပ္ပာယ်ကတော့စီးပွားရေးလုပ်ငန်းတစ်ခုစတင်လုပ်ဖို့အရင်က25ရက်ကနေရပောင်း40အထိကြာခဲ့တာနဲ့နှမ်းရှင်မဲ့ဆိုရင်အခုခါမှာ24နာရီအတွင်းစပြီးလုံနိုင်နေပါပြီ
One stop shop ဝန်ဆောင်မှုလုပ်လိုက်တာကြောင့်ကုမ္ပဏီရဲ့အထောက်အထားတွေကို notary လုပ်ရတာကုမ္ပဏီအသစ်တွေရဲ့သတင်းအချက်အလက်တွေကိုဂျာနယ်ထဲမှာထည့်သွင်းဖော်ပြရတာကုမ္ပဏီအသစ်တွေဟာကုန်သွယ်ရေးနဲ့စက်မှုလုပ်ငန်းဝန်ကြီးဌာနမှာမှတ်ပုံတင်ရတာစတဲ့လိုအပ်ချက်တွေကိုပယ်ဖျက်ပေးလိုက်ပါတယ်စီးပွားရေးလုပ်ငန်းတစ်ခုမှတ်ပုံတင်ဖို့အတွက်အဆင့်၄ဆင့်ပဲလုပ်ရတာကြောင့်စာရတဲကန္တရတောင်ပိုင်းကကြံတဲ့နိုင်ငံတွေမှာလိုအပ်တဲ့ဖြန်းမြအဆင့်အရေအတွက်ရဲ့ထက်ဝက်ပဲရှိပါတယ
်။ In the past that was I would say nightmare. That was echoed by people saying that is so complicated.
ဒီနွားဆိုရင်တကယ်ကိုအိမ်မက်ဆိုမက်ဒရိုပါပဲ။လုပ်ငန်းအစ်တစ်ခုစဖို့အတွက်စိတ်ကိုရှုပ်ထွေးလွန်းတယ်လို့လူတွေကပြောကြပါတယ်။ပြပကုမ္ပဏီတစ်ခုအနေနဲ့ဆိုရင်ဘယ်ဝန်ကြီးဌာနကိုသွားမယ်ဆိုတာတွေအပါအဝင်လုပ်ငန်းရှင်တစ်ခုလုံးကိုပြီးအောင်လုပ်ဖို့ဒီရကန်လမ်းညွန်လူတယောက်လိုပါတယ်ဒီကနေ့ဆိုရင်တော့တနေရာထဲမှာတစုတစည်းရဲ့ပြီးနိုင်ပြီးစီမင်းစည်းကမ်းတွေလည်းရှင်းပါတယ်မှတ်ပုံတင်ဖို့အတွက်တော့အရင်နှုန်းကဒေါ်လာ200လောက်ကုန်ခဲ့တာကနေအခုဆိုရင် $45 ဒေါ်လာလောက်ပဲကုန်ပါတော့တယ
်ယင်းနှမြုံနှမှုကိုအတားအဆီးဖြစ်စေတဲ့နောက်ထပ်ကိစ္စတစ်ခုကိုဆောင်ရွက်တာမှာတိုးတက်မှုတွေရခဲ့တာကိုလည်း Doing Business အစီအစဉ်ကစားမှာထောက်ပြထားပါတယ်အဲ့ဒါကတော့စောက်လုပ်ရေးပါမစ်တွေထုတ်ပေးဖို့ကြာမြင့်ချိန်ပါပဲကုမ္ပဏီတစ်ခုအနေနဲ့တူလော်ယုံတိဆောက်တာအခြေခံလျှက်စစ်မှုရေမိန်လာလိုအပ်ချက်တွေတက်စင်တာနဲ့မှတ်ပုံတင်တာတွေအတွက်ကြာတဲ့ရက်ပေါင်းနဲ့လိုအပ်တဲ့အဆင့်တွေကိုတိုင်းတာစစ်ဆေးကြည့်တာပါပြဿနာကိုဖြေရှင်းဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကနေကင်းရှင်းချောင်းခွင့်ပြုချက်ယူရတဲ့အဆင့်ကိုပယ်ဖျက်ဘူမိဗေဒတိုင်းတာလိလာဖို့ရာလိုအပ်တဲ့ကုန်ကြစိတ်ကိုရှော့ချပေးပြီးပါမင်းရဖို့လွယ်အောင်လုပ်ပေးခဲ့ပါတယ်ပါမင်းရဖို့လုံရတဲ့အဆင့်အရေအတွက်ကို24ဆင့်ကနေပြီး21ဆင့်အထိရှော့ချခဲ့တယ်လို့လိုအပ်တဲ့ရက်ပမာဏကိုလည်း138ရက်ကနေ69ရက်အထိရှော့ချခဲ့ပါတယ်။ချင်းငွေအတွက်အမကန်ထားဖို့လိုအပ်တဲ့ပိုင်ဆိုင်ပစ္စည်းမှတ်ပုံတင်တဲ့ကိစ္စကိုလည်းပို့ပြီးလွယ်ကူအောင်အစိုးရကလုပ်ပေးခဲ့ပါတယ်။ယင်းနှီးမြှုပ်နှံသူတွေအနေနဲ့ပိုင်ဆိုင်ပစ္စည်းမှတ်ပုံတင်ဖို့အရင်တုန်းက64ရက်ကြာခဲ့ပေမဲ့အခုဆို64ရက်ပဲကြာပါတော့တယ်။ပိုင်ဆိုင်ပစ္စည်းလွှဲပြောင်းတဲ့လုပ်ငန်းစဉ်အပေါ်ရက်အကန့်အသတ်ကိုအသစ်တက်မှတ်လိုက်တာကြောင့်လဲလွှဲပြောင်းမှုပိုပြီးလွယ်ကူသွားတယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။ဘူရွန်ဒီယင်းနှမြုံနှမှုဝန်ကျင်ဆိုင်ရာအစီအစဉ်နဲ့အတူပြုပြင်ပြောင်းလဲရေးတွေကိုကမ္ဘာ့ဘဏ်ကကူညီလှုပ်ဆောင်ပေးနေပါတယ်။အဲ့ဒီအစီအစဉ်ဟာစီးပွားရေးအတိုက်အဝန်းရဲ့လိုအပ်ချက်တွေကိုပြည့်မီဖို့နဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေအတွက်အခွန်ကောက်ခံတာတွေကိုရိုးရှင်းလွယ်ကူစေဖို့အစိုးရနဲ့လက်တွဲလှုပ်ဆောင်နေကြပါဒါအပြင်ရဝမ်ဒါ၊ယူဂန်ဒါ၊ကင်ညာနဲ့တန်ဇန်နီးယားနိုင်ငံတွေပါဝင်တဲ့အရှေ့အာဖရိကအဝန်းအဝိုင်းနဲ့ဘူရူနီနိုင်ငံအကြားကုန်သွယ်ရေးဆိုင်ရာစီမင်းစည်းကမ်းတွေဟန်ချက်ညီစေဖို့လဲကူညီလှုပ်ဆောင်ပေးနေပါတယ်
။ Burundi is a very small country. The only way for them to develop will be to be connected internationally.
Burundi ဟာတကက်ကိုနိုင်ငံသေးသေးလေးပါ။ဖွံ့ဖြိုးတိုးတက်ဖို့တခုရီသောနေလကအတော်လေးကြီးမားတဲ့ဈေးကွက်ဖြစ်တဲ့အရှေ့အာဖရိကအဝန်းအဝိုင်းနဲ့ဆက်တင်ပြီးနိုင်ငံတကာနဲ့ချိတ်ဆက်ဖို့ပဲဖြစ်ပါတယ်။အဲဒီကနေပြီးနှစ်နိုင်ငံကုန်သွယ်ရေးဆိုင်ရာတခြားသဘောတူညီချက်တွေမှာပါဝင်ခြင်းအပြင်အကျိုးဖြစ်နိုင်ပါတယ်။ဒါပေမဲ့အခုလောလောဆယ်မှာတော့တိုးတက်မှုနဲ့ရင်းနှီးမြှုပ်နှံမှုအတွက်အခြေခံတွေကိုချမှတ်ရေးအပေါ်ပထမဦးဆုံးအာရုံစိုက်နေရပါတယ်။ အဲ့ဒီပြီးတော့မှဒေတာတွေမှာချိတ်ဆက်နောက်ပုံမကျပြန်တဲ့နိုင်ငံတကာအခွင့်အလမ်းတွေကိုရှာဖွေဖို့ဖြစ်ပါတယ
်ဘူရူနီနိုင်ငံရဲ့ပြည်ပင်ပြောင်းလဲဆိုင်ရာဂျိုးပန်ချက်တွေပေါ်သုံးသက်ချက်အားလုံးကအပေါင်းလက္ခဏာစောင့်တာတော့မဟုတ်ပါဘူးအကျင့်ပြချစားမှုနဲ့ပတ်သက်ရင်နိုင်ငံတကာအကျင့်ပြချစားမှုစောင့်ကြည့်လေလာရေးအဖွဲ့ရဲ့အညွန်ကိန်းကဘူရူနီနိုင်ငံကိုနိုင်ငံပေါင်း184နိုင်ငံထဲအောက်ဆုံးနီးပါးအဆင့်မှာသတ်မှတ်ထားပါတယ်ဘူရူနီသမ္မတဟာအကျင့်ပြချစားမှုတိုက်ဖြတ်ရေးကိုကောင်းမွန်တဲ့အုပ်ချုပ်ရေးအတွက်သူမဟာဗျူဟာရဲ့တစိတ်တပိုင်းအဖြစ်ဥဆောင်လုပ်ကင်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့2022ခုနှစ်အတွက်ရင်းနှီးမြှုပ်နှံမှုဝန်ကျင်ဆိုင်ရာထုတ်ပြန်ချက်ကပြောထားပါတယ်။အကျင့်ပြချစားမှုတိုက်ဖျက်ရေးအထူးတပ်ဖွဲ့အကျင့်ပြချစားမှုဆိုင်ရာတရားခုံရုံးနဲ့စီးရင်စစ်များဆိုင်ရာတရားရုံးဆိုပြီးအဖွဲ့အစည်းသုံးခုကိုသမ္မတကထူထောင်ထားပါတယ်။အကျင့်ပြချစားမှုတိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်နဲ့လက်ပေးလက်ယူတိုက်ဖျက်ရေးဆိုင်ရာ OECD သဘောတူစာချုပ်တွေကိုဘူရူနီနိုင်ငံကလက်မှတ်ရေးထိုးထားသလိုအရှေ့အာဖရိကအကျင့်ပြချစားမှုတိုက်ဖျက်ရေးအာဏာပိုင်အဖွဲ့မှလည်းပါဝင်နေပါတယ်။ဒါပေမဲ့လည်းအရက်ဖက်ဝန်ထမ်းတွေနဲ့ရဲတပ်ဖွဲ့တွေအတွဲအထောက်ပံ့ရရှိမှုနှဲပါတာကအကျင့်ပြချစားတာကိုတားဆီးဟန့်တားတဲ့ဥပဒေနဲ့စီမင်းစည်းကမ်းတွေကိုအသက်ဝင်အောင်မလုပ်နိုင်သလောက်ပဲလို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အကျင့်ပြချစားမှုတိုက်ဖျက်ရေးအစိုးရရဲ့အစီအစဉ်ကဘလောက်ထိအောင်မြင်မယ်ဆိုတာကိုပြောဖို့စောလွန်သေးတယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းလက်မှတ်ရေးထိုးထားတဲ့ဘယ်လိုသဘောတူညီချက်မျိုးနဲ့ပဲဖြစ်ဖြစ်ဘရူနီအစိုးရပေါ်စောရကတဲ့တိုင်ကြားတဲ့နိုင်ငံသားကုမ္ပဏီမရှိသေးပါဘူးလို့ပြောပါတယ်။ဒါအပြင်ဘယ်အမေရိကန်ကုမ္ပဏီကမှအကျင့်ပြချစားမှုဟာဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုရာအတွက်အတားအဆီးတစ်ခုဖြစ်နေတယ်လို့ပြောတာမျိုးမရှိသေးတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနကပြောပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အစီအစဉ်ကိုဒီမှာပဲညီကုန်းချုပ်လိုက်ပါတယ်။VOA ကသတင်းပတ်စဉ်တနင်္လာနေ့တိုင်းထုတ်လွှင့်နေတဲ့စီးပွားရေးအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာအတန်နဲ့တာမကစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ခင်ဗျာ။